coronavirus ပိုဟာတာမန်မားကျိုးတဲ့မြေနေပြည်တွေပေါ်မှာ28အကြာအသက်ရှင်နေနိုင်တယ်လို့ Australia နိုင်ငံကသိပ္ပံပညာရှင်တွေကပြောပါတယ်။ Australia အမျိုးသားသိပ္ပံဆိုင်ရာသုတေသနအဖွဲ့ CSIRO ရဲ့လေ့လာတွေ့ရှိချက်အရရာသီတုပ်ကွေးနဲ့နှိုင်းယှဉ်ရင် COVID-19 ရောဂါကိုဖြစ်စေတဲ့ SARS-CoV-2 virus ပိုကတာမန်မြေနေပြည်တွေပေါ်မှာအပူချိန် 20 degree Celsius အထိ28ရဲ့အသက်ရှင်နေနိုင်တာကိုတွေ့ရတယ်လို့တနင်္လာနေ့တုန်းကထုတ်ပြန်တဲ့ရောဂါပိုးမွားဗီဒါဆိုင်ရာ Journalမှာဖော်ပြထားပါတယ်။အလားတူအခြေအနေမျိုးမှာရာသီတုပ်ကွေးဗိုင်းရပ်စ်က18ရက်အထိအသက်ရှင်နေနိုင်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ပိုးကအပူချိန် 40 ဒီဂရီဆယ်လ်ဆီယပ်စ်အောက် 24 နာရီလောက်ကြာရင်ကူးစက်မှုရပ်တန့်သွားတယ်လို့ဒီ Journalထဲမှာဖော်ပြထားပါတယ်။ဒါ့အပြင်ဒီရောဂါပိုးကငွေဆက်ကူဖန်သားပြင်နဲ့တမဏိပစ္စည်းစားတဲ့တမန်မျက်နှာပြင်တွေပေါ်မှာအသက်ရှင်နေနိုင်တယ်လို့ CSIRO သိပ္ပံပညာရှင်တွေကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကကိုရိုနာဗိုင်းရပ်စ်ကရောဂါကန့်သတ်ထိန်းချုပ်ရေးသတိပေးတမ်းမြစ်ချက်အသစ်တွေကိုဒီကနေ့ပါလီမန်မင်ခွန်းအတွင်ပြောကြားသွားဖို့စီစဉ်ထားပါတယ်။နိုင်ငံတွင်းရောဂါကူးစက်မှုအနေအများလိုက်နေရာခွဲခြားသတ်မှတ်သွားမှာဖြစ်ပြီးစားသောက်ဆိုင်တွင်လည်းအရေးပါတွေကိုကန့်သတ်ပြီးဖွင့်ခွင့်ပြုဖို့စီစဉ်ထားပါတယ်။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းကပြန်မြင့်တက်လာနေပြီးအထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်း Liverpool Merseyside Manchester နဲ့ Newcastle မြို့တွေမှာကူးစက်မှုနှုန်းများနေတာပါ။အခုထိတနိုင်ငံလုံး COVID-19 ကြောင့်သေဆုံးသူ 42,000 ကျော်ရှိနေပြီဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူပေါင်း 38.4% ကျော်ရှိပြီးသေဆုံးသူ 30,000 ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာ CDC ကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာရောဂါကူးစက်သူ 9,000 ကျော်နဲ့သေဆုံးသူ 38,300 ကျော်ရှိပြီး American ပြည်ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။အမေရိကန်မှာအခုထိ COVID-19 ကူးစက်သူ 9,000 ကျော်ရှိပါတယ်ရှင်။